မြန်မာနိုင်ငံတွင်အခြေအနေတွေပုံမှန်ပြန်ဖြစ်နေပြီဆိုတာကိုပြသဖို့အတွက်ကချင်းပြည်နယ်မြစ်ကြီးနားမှာဖွင့်ထားတဲ့အိုးအိမ်စွန့်ခွာထွက်ပြေးလာကြသူတွေရဲ့စခန်း25ခုလောက်ကိုစစ်ကောင်စီကပိတ်တော်မှာဖြစ်တာကြောင့်မတ်လကိုနောက်ဆုံးထားပြီးစခန်းတွေကထွက်ကြဖို့အမိန့်ထုတ်ထားကြောင်းဒေသခံတွေကိုကိုးကားပြီး Union of Catholic Asian News UCA News ကပြောပါတယ်လူသားချင်းစာနာထောက်ထားရေးကုလသမဂ္ဂပေါ့ဆက်ညီနိုင်ရေးရုံးအလို့အရစခန်းမှာနေရစွန့်ခွာလာကြသူတွေ11,000ဝန်းကျင်ရှိပါတယ်အခုတော့ခိုးကိုနေထိုင်သူတွေဟာမွင်းရက်ကိုပြန်လို့ကပြန်စခန်းအသစ်ကိုရွှေ့ချင်းသူရွှေ့ဒါမှမဟုတ်ကို့အစီအစဉ်နဲ့ကိုနေထိုင်ဆိုတဲ့ရွေးစရာသုံးခုပေးထားတယ်လို့ဒေသခံတွေကပြောပါတယ်စခန်းတစ်ခုကမိသားစု60လောက်ကတော့သူတို့နေရမှာလုံခြုံရေးစိတ်မချရသေးပေမဲ့ပြန်သွားကြပြီလို့သတင်းကဆိုပါတယ်တချို့ကတော့မပြန်ရဲကြသေးပဲသူ့အစီအစဉ်နဲ့သူနေထိုင်ကြဖို့စဉ်းစားနေကြပါတယ်နေရပြန်သွားကြသူတွေရဲ့လုံခြုံရေးအတွက်အမှတ်ခံချက်တော့မရှိပါဘူးမြစ်ကြီးနားမြို့ကခရစ်ယာန်အများစုနေထိုင်တဲ့မြို့ဖြစ်ပြီးအဲ့ဒီ IDP စခန်းတွေကိုကက်သလစ်ဘာသာဝင်တွေနဲ့ဘက်ပစ်ဘာသာဝင်တွေက2011ခုနှစ်ကတည်းကအကူအညီစောင့်ရှောက်ခဲ့တာပါ။ကချင်ပြည်နယ်အတွင်းက IDP စခန်းအသီးသီးမှာလူပေါင်း13,500ကျော်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးရဲ့ February 16ရက်နေ့ထုတ်ပြန်ချက်ကဆိုပါတယ်။